ယူကရိန်းနိုင်ငံကီယက်မြို့ကအမေရိကန်တပ်ရင်းကိုမကြာခင်မှာပဲပြန်ပြီးဖွင့်လှစ်တော်မယ်လို့ယူကရိန်းအနောက်ပိုင်းလဗစ်မြို့ကိုရောက်လာတဲ့တိုင်ယုံယာယီတာဝန်ခံခရစ်စတီနာကာဗန်ကစနေနေ့မှာပြောကြားလိုက်ပါတယ်
Today is my first day back in Ukraine, and we're doing it as a
different group. But my friend came on that trip. Now I'm at the end of the month. I'm going to be meeting some people. 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 I'm going to be meeting some people.တနင်္ဂနွေလိုဆက်ပြီးလှုပ်ဆောင်ပေးမှာဖြစ်ကြောင်းပြောပါရစ်။ဒါအပြင်ယူကရိန်းနိုင်ငံဟာမမမမတရှိသေးဖြစ်ပြီးရုရှားတပ်ကရှုံးနေပြီဖြစ်ကြောင်းပြောပါရစ်။ယူကရိန်းမှာရှိတဲ့အမေရိကန်တပ်ရင်းကိုရုရှားတွေယူကရိန်းကိုဝင်ရောက်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီ24ရက်မတန်ခင်သတင်းစက်ပတ်လောက်မှာပိတ်ပစ်ခဲ့တာဖြစ်ပါရစ်။တနင်္ဂနွေနေ့ကတော့အမေရိကန်နိုင်ငံချန်ဝင်ကြီးအန်ထိုနီဘလင်ကင်ကယူကရိန်းအနောက်ပိုင်းကလဗစ်မြို့ကိုအမေရိကန်စင်တမန်တချို့စတင်လာရောက်တော်မယ်လို့ပြောကြားခဲ့တာပါ။မကြာသေးခင်ကပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပလိုစီအပါအဝင်ဆက်တော်အမတ်တချို့ယူကရိန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်